တရီနီကနိုင်ငံမှာခရစ်ယာန်တွေရဲ့ဘာသာရေးအထွတ်အမြတ်နေ့ဖြစ်တဲ့ Easter တနင်္လာနေ့ကဘုံဖောက်ခွဲတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာ Australia ပြည်ထောင်စုရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးအရာရှိတွေပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ Australia ဘက်ကအတည်ပြုပါတယ်။ IS Islamic အစွန်းရောက်အဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပေမဲ့တသက်အထောက်အထားတော့မပြပါဘူး။Australia နိုင်ငံ Sydney ကနေ BOE တည်င်းတော့ Few Mercer တည်င်းတိပို့ထားတော့ကိုမတ်တန်ကြီးထိုက်ကပြောပြမှာပါ။ဒီရင်းနိုင်ငံနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကခရစ်ယာန်တွေရဲ့ဘာသာရေးအထွတ်အမြတ်နေ့ခရစ်တော်ရှင်ပြန်ထမြောက်တော်မူရာ Easter တနင်္ဂနွေနေ့မှာခရစ်ယာန်ဖျားเจ้าကြီးနဲ့ဟိုတယ်ရီတိုက်ခိုက်ခံခဲ့ရပြီးလူပေါင်း300ကျော်သေဆုံးရာနဲ့ချီခံရရပါတယ်။ Easter တနင်္ဂနွေဖျားเจ้าတဲ့ဝတ်ပြုသူခရစ်ယာန်ဘာသာဝင်အများပြအပါဝင်တည်ဆုံးခံရရသူတွေထဲမှာသီရိလင်ကာနိုင်ငံသားတွေကအများစုဖြစ်ပါတယ်။သီရိလင်ကာနိုင်ငံမှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားသလိုလူပေါင်း300ကျော်တည်ဆုံးရမှုအတွက်နိုင်ငံတော်ခြေခွဲဝန်ထမ်းဖွဲ့နေအဖြစ်လဲသီရိလင်ကာသမ္မတမာထရီပါလာစရီစနာကကြီးညာထားပါတယ်။ Easter နေ့တိုက်ခိုက်မှုအတွင်းတည်ဆုံးခဲ့ရသူတွေကိုအောက်မေ့အမှတ်ရတဲ့အနေနဲ့ယူရိုကိုလံဘိုကပြည်သူတွေခဏတာတိတ်ဆိတ်ငြိမ့်တက်ခဲ့ကြတဲ့အင်ဂျန်နစ်မနေ့ခင်းမှာပဲအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဆိုပြီးသူတို့ရဲ့ ACMET သတင်းအေဂျင်စီကနေဖော်ပြခဲ့ပါတယ်။တရုတ်နိုင်ငံဝန်ကြီးချုပ် Rene Wickremesinghe ကတော့ IS အဖွဲ့ရဲ့ပြောဆိုချက်တွေကိုစုံစမ်းရမှုတွေကစမ်းသပ်နေတယ်လို့ပြောပါတယ်
။ We certainly the security apparatus of the view.
လူလူရေးဆိုင်ရာချက်လက်တွေစူးစမ်းမှုအရာနိုင်ငံသားနဲ့ဆက်ဆက်မှုရှိရဲလို့ကျွန်တော်တို့အနေနဲ့ရှုမြင်ပါတယ်။နောက်ဒီလိုဆက်ဆက်မှုရှိရဲဆိုတာကိုအထောက်အထားတချို့ကလည်းတက်တည်ထင်နေပါတယ်။ဒါကြောင့် IS အဖွဲ့ကအခုလိုပြောဆိုလာတာကိုစမ်းစစ်သွားမှာပါ။ IS နဲ့ဆက်ဆက်မှုရှိရဲလို့လည်းတန်ရရှိထားပါတယ်
။ပြီးခဲ့တဲ့လတုန်းကနယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပြည်နှစ်ခုတိုက်ခိုက်ခံရမှုကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဆိုတဲ့သီရိလင်ကာကာကွယ်ရေးဝန်ကြီးဌာနရဲ့အချင်းခံပြင်ပြချက်ကိုလည်းစုံစမ်းရင်းမှုတွေကလေ့လာသုံးသပ်နေတယ်လို့ဝန်ကြီးချုပ်ကအင်ကာနေ့နှောင်းပိုင်းမှာပြောဆိုခဲ့ပါတယ်။တည်ဆုံးသူတွေထဲမှာနိုင်ငံသား32ဦးကိုတော့ဘယ်သူတွေဖြစ်တယ်လဲဆိုတာကိုသီရိလင်ကာနိုင်ငံသားရေးဝန်ကြီးဌာနကထုတ်ဖော်ထားပြီးဖြစ်ပြီးတရားစင်ကျော်ကတော့ပျောက်ဆုံးနေပါတယ်။တည်ဆုံးသူတွေထဲမှာအမေရိကန်ဗြိတိန်၊တရုတ်နဲ့အိန္ဒိယနိုင်ငံသားတွေလည်းပါဝင်ပါတယ်။ဂျိမန်နိုင်ငံစီးပွားရေးလုပ်ငန်းရှင်ကြီးရဲ့ကလေးသုံးဦးလည်းတည်ဆုံခဲ့ရပါတယ်။နောက်ဩစတြေးလျကဆယ်နှစ်အရွယ်တမီးဖြစ်သူနဲ့မိခင်တို့လည်းတည်ဆုံခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆင်ကအခုလိုပြောပါတယ်
။ Two Australians have lost their lives in this
ပါရဝယ်ဆိုင်ကျူလိုက်တဲ့ဆက်မှုကြီးတွေအော်စတြေးလျနိုင်ငံမှာလူလဲတဲ့ဆုံးရှုံးခဲ့ရပါတယ်။သူတို့မိသားစုတွေနဲ့ဆက်ပြီးဝမ်းနဲ့ချီးကျွေးရလို့အော်စတြေးလျပြည်သူအားလုံးလည်းဆက်ပြီးချီးကျွေးဝမ်းနဲ့ဆောင်ပေးကြပါတယ်။
ဒီရင်ကမှာတိုက်ခိုက်ခဲ့သူတွေကိုရှာဖွေရေးကူညီဖို့အတွက်ဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကိုစီလွှတ်မယ်လို့လည်းဩစတြေးလျဝန်ကြီးချုပ်မော်ရီဆင်ကပြောပါတယ်။ဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့အနေနဲ့ကတော့နိုင်ငံတကာကျန်းဖက်ဝါဒဆွဲကျဉ်းချုပ်ရက်ဆက်မှုတွေမှာအတွေ့အကြုံရှိပါတယ်။2002ခုနှစ်အောက်တိုဘာလတုန်းကအင်ဒိုနီးရှားနိုင်ငံအပန်းဖြေကျွန်းပါလီမှာဘုံခွဲတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ကအရင်းပါတဲ့အခမ်းကဏ္ဍကပါဝင်ဆောင်ရွက်ခဲ့ပါတယ်။ဘာလီတိုက်ခိုက်မှုအတွင်းလူ100ကျော်တေဆုံးခဲ့ရပြီးဩစတြေးလျနိုင်ငံသား88ဦးပါဝင်ခဲ့ပါတယ်။ဩစတြေးလျဆိုင်ရာသီရိလင်ကာကောင်စီဝင်လာဝက်ကရာမန်တွန်းကတော့ဩစတြေးလျရဲ့ကျွမ်းကျင်မှုကအရေးပါလိမ့်မယ်လို့ပြောပါတယ်။
We welcome the support of the Australian Prime Minister.
Australia ဝန်ကြီးရဲ့ထောက်ပံ့မှုကိုချီးမြှောက်ပါတယ်။ဩစတြေးလျဟာသီရိလင်ကာရဲ့ယင်းနေ့တဲ့မဟာမိတ်အဖြစ်အစဉ်ရှိနေပါတယ်။ဘယ်တိုင်းတာဒီထောက်ပံ့ကူညီမယ်ဆိုတာတော့မသိသေးပါဘူး။အစာအဆုံးအပြည့်အစုံကမ်းလှမ်းမယ်လို့ယုံကြည်ပါတယ်။အခုလောလောဆယ်မှာတော့ဩစတြေးလျကကွယ်ရေးတပ်ဖွဲ့ဝင်တစ်ထောင်ကသီရိလင်ကာမှာရောက်ရှိနေပါတယ်
။တိုက်ခိုက်မှုတွေဖြစ်ပြီးနိုင်ပိုင်းအကြာမှာရဲတပ်ဖွဲ့ရဲ့စီးနင်းရှာဖွေမှုတွေအတွင်းတန်တရားရှိသူ24ယောက်ကိုဖမ်းဆီးထားပါလေ။ Islamic Jihad အဖွဲ့ဖြစ်တဲ့NPG National Tohit Jamatta တိုက်ခိုက်မှုကိုကြိုးကန်ဆောင်ရွက်တာလို့ယူဆခံထားရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ဘုံခွဲတိုက်ခိုက်မှုရဲ့လက်သေးအဖြစ်ဆွဆွဲထားတဲ့အဖွဲ့နဲ့ပတ်သက်ပြီး သရစဉ်ကအနာပိုင်တွေကိုအရင်ကသတိပေးထားကြတယ်ဆိုတာတွေလည်းထွက်ပေါ်လာပါတယ်။ဒီလအစောပိုင်းမှာပဲချင်းချောက်မှုတစ်ခုရှိနေကြောင်းအမေရိကန်နဲ့အိန္ဒိယလုံခြုံရေးအဖွဲ့တွေကသရစဉ်ကကိုသတိပေးထားတယ်ဆိုပြီးလဲအမေရိကန်မီဒီယာမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနဘက်ကတော့ခီးသွွားသတိပေးချက်ထဲမှာနောက်ထပ်တိုက်ခတ်မှုဖြစ်နိုင်ခြေတွေကိုသတိပေးထားပါတယ်။ဩစတြေးလျနိုင်ငံသားတွေတည်ဥစင်ကားကိုမတွားချဖို့လေဩစတြေးလျအစိုးရကတိုက်တွန်းပြောဆိုထားပါတယ်ရှင်